ကယားပြည်နယ်လွိုက်ကော်မြို့တွေကရက်ွက်တချို့အပေါ်မှာလက်နက်ကြီးကြီးကြလို့အရတားပြည်သူ2ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။လွိုက်ကော်မြို့ရဲ့တချို့နေရာတွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကြားဒီကနေ့ဆက်ပြီးတိုက်ပွဲဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေကြားမှာလည်းပြည်သူတချို့ပိတ်မိနေပါတယ်။တနေ့ထက်တနေ့တိုက်ပွဲအခြေအနေပိုဆိုးလာလို့ပြေးစရာမြေမရှိဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ပြည်စုံရန်ကုန်ကလာတဲ့တရင်မက်ခွာညူပြောပြပေးပါရှင်။
ကယားပြည်နယ်လွိုက်ကော်မြို့ကပန်ကန်းရက်ွက်နဲ့မိုင်းလုံရက်ွက်မှာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြာသပတေးနေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်။ဒီနေ့ဇန်နဝါရီလ9ရက်တောက်ကြနေ့မနေ့ပိုင်းမှာလဲမိုင်းလုံရက်ွက်ဖက်ကိုစစ်ကောင်စီတပ်တွေလက်နက်ကြီးနဲ့ပစ်ခတ်လို့အရတားဒေသခံ2ဦးသေဆုံးပြီး4ဦးဒဏ်ရာရသွားပါတယ်။လက်နက်ကြီးကြတဲ့နေရာတွေမှာဒီကနေ့တိုက်ပွဲမရှိသလိုပြည်သူကာကွယ်ရေးအဖွဲ့တွေလည်းရှိမနေတဲ့အချိန်စစ်တပ်ဘက်ကပစ်ခတ်ခဲ့တာဖြစ်တဲ့အကြောင်းပန်ကန်းရက်ွက်ကနေဘေးလွတ်ရာကိုထွက်ပြေးလာရတဲ့ဒေသခံ2ဦးကပြောပြပါတယ
်။လက်နက်ကြီးစစ်တိုက်စစ်တိုက်ချီရဖြစ်လို့နောက်တပနဲ့မနဲ့ခွန်နဲ့နိုင်ရနေဟော7နိုင်ထိပဲ။စနစ်ခွဲခဏလေးပဲညင်ပြီးခဏမနေလောက်ပဲတည့်ရနောက်ပြန်ချီပါတယ်လက်နက်ကြီးက။လည်းနဲ့ကြီးရတော့ဘယ်54တက်ဖက်လာမှာဖက်တယ်ပြအမျိုးလေးမရတဲ့ရက်ွက်ကြမှာပစ်အရိုးမရှိဘူးမရှိဘူးပဲမှာဟောမိုင်လုံးမှာတော့မိသားစုသူတော့တန်ရာရတယ်မိသားစု9ယောက်သူတက်ကတယောက်တော့တည်တယ်နော်ဒီဦးကတန်ရာရထားတယ်ပြောရပဲအိမ်ထဲမှာပဲနေလဲဖြစ်တယ်လို့အဲ့လို
ရက်ွက်နေပြည်သူတွေထိတ်လန့်ကြောက်ရွံ့နေကြပြီးအိုးအိမ်စွန့်ခွာဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ပြောပါတယ်မနေ့ကလေးကပြစ်ခတ်နေတဲ့လက်နက်ကြီးကြီးကြလို့လူနေအိမ်တွေလည်းပျက်စီးသွားပါတယ်။စစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးနဲ့ဇက်တိုက်ပြစ်ခတ်နေလို့ရက်ွက်ထဲပိတ်မိနေတဲ့ဒေသခံတွေကိုကယင်းဤအမျိုးသားများကာကွယ်ရေးတပ် KNDF တပ်ဖွဲ့တွေကဲထုတ်ပေးနေတယ်လို့ KNDF တာဝန်ရှိသူတူကပြောပါတယ
်။လက်နက်ကြီးကကြတဲ့ဒီပန်ကန်းရဲ့ဒီရွာသားရှင်နဲ့ကြောတပ်ဖွဲ့တွေနည်းနည်းရှိတယ်ဒီမှာတော့မနေ့ကကဟုတ်တယ်အဒီနာတော့ဝိုင်းမှာဒီလေဒီလိုမလီနာနဲ့ဒီနေ့ဒီပေါင်းတာအခုအဲ14လုံးပေါ့နော်အဲ့ဒါကြိုးအောင်လို့ရှိတော့သူရတာ2ယောက်လဲဆုံးသွားပြီပေါ့လေဒီနေ့ကြီးကစောက်ကြီးလက်နေ့ကြီးပြီးတော့ဒီအိမ်ပေါ်မှာကျတာအဲ့ဒါ fucking တယောက်ရဲ့နောက်ဆက်ကြီးကပွားတယောက်ရဲ့ပေါ့နော်အဲ့အဲ့နောက်ဆုံးသွားပြီအခုတော့လူထုတွေစိုက်ပွဲတွေကြာမှာပြင်းမိနေတယ်အဲ့ဒါတထုပ်ပုတ်ဝိုင်းကျူးစားနေကြတယ်ဒီမှာတော့ဟုတ
်တိုက်ပွဲချင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးကယားပြည်နယ်ထဲမှာတနေ့တည်းတနေ့အခြေအနေပုံမှုဆိုးရွားလာနေပြီးတိုက်ပွဲနဲ့လက်နက်ကြီးတွေကြောင့်ပြေးစရာမြေမရှိဖြစ်နေရတယ်လို့နောက်ထပ်ဒေသခံတအူကပြောပါတယ
်တနေ့ထက်တနေ့ကိုတော့ကိုဆိုးနေတဲ့ထင်ပါတယ်ပေါ့နော်ကျမတို့တွေပြေးလမ်းမရှိဘူးပြေးပေါက်မရှိဘူးအဲ့လိုဖြစ်နေတယ်ကိုပြည်နယ်ဆုံးခွာပြီးတော့မှပဲလွတ်တော့မယ်ဆိုတဲ့ပုံစံမျိုးလေနော်ဆိုတော့ဒါမဲ့တော်တော်များကလည်းကိုပြည်နယ်ယူဆုံးခွာပြီးတော့လည်းကိုအယူဆုံးတော့မတော်နိုင်ကြဘူးလေအခုလည်းဖြစ်နေတယ်ဒီလိုကောမှာကုန်းတော်ပြေးမှာဆိုပြေးစံမြင့်မရှိတော့ဘူးကျမတို့ရွာဖက်မှာကြောက်လည်းမကောင်းဘူးအချိန်ကြီးဖြစ်နေဆိုတဲ့မျိုးတွေလည်းရှိထားတယ်ပြောပြထားတော့ကိုတော့မတော်မနေရဆိုလည်းဖြစ်တော့တော့နော်ကုန်းတော်မှာကုန်းတော်နဲ့နီးနီးနေနေဆိုတော့ဘယ်လိုပြောမလဲတော့ကိုစိုးလာတယ
်ဇန်နဝါရီလ6ရက်နေ့တရက်ထဲမှာတယ်လိုက်ကော်မြို့နယ်ကယန်းတာယာကျေးရွာလိုက်ကော်မြို့တွေကမိုင်းလုံရက်ွက်နဲ့ဒီမော့ဆူးမြို့နယ်ဒေါ်ပိုးစီနဲ့6မိုင်ကျေးရွာမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲတွေအတွင်းဒေါ်ပိုးစီ6မိုင်ကျေးရွာဘက်မှနေအိမ်14လုံးလောက်ဖျက်ဆီးခံရတယ်လို့ဒေသခံတွေနဲ့ KNDF ကပြောပါတယ်။စစ်ကောင်စီတပ်တွေဟာတောင်ကြီးပင်လောင်းဘက်ကနေကယားပြည်နယ်ဘက်ကိုဒီကနေ့လဲစစ်ကား14စီးလောက်နဲ့အင်အားထပ်မံဖြစ်တင်နေတယ်လို့ KNDF ကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ပြည်သူလူထုအနေနဲ့မလိုအပ်ဘဲခရီးမထွက်ကြဖို့ကိုလည်း KNDF ကတတိပေးထားပါရဲ့ရှင်။